Down in your Korea Nanga Sasa ye to take Gamu Yigu Yere and Nine, Nepet Sipa Saya, Swinu Muri Pilo Jabu, Ingani Ma, the Bo to Lai Jababi, Tana Batalo American Pitong Sugale, D Dresso Swinu Mugu Jozo Jao, Nangadai Tanaga, Jinya Jet, Topian Tabai, Bio the Dinda, Brian Baden yet the Dinbo Chicken Biro, Gozo Winanga, Susie Timbia Mawashi.
လက်ရှိဖြစ်ပေါ်နေတဲ့စီရေးအရာတင်မာမှုတွေလျှော့ချပြီးဒီကိစ္စပြည်လဲရေးအတွက်စီရေးအရာဆွေးနွေးမှုတွေပြုလုပ်သွားဖို့သဘောတူလိုက်ကြောင်းတောင်းနေမြောက်ကိုရီးယားနိုင်ငံကစံနှဝိုင်းလ9ရက်နေ့မှာပို့တွဲကျင်းပကြတဲ့ထုတ်ပြန်လိုက်ပါတယ်။ဒါပြင်ရှစ်လအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာဝင်ရောက်ယှဉ်ပြိုင်ဖို့မြောက်ကိုရီးယားကသ ကိုရီးယားနိုင်ငံစစ်ပြင်းရေးစာချုပ်ချုပ်ဆိုခဲ့တဲ့နေရာလဲဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြန်ရေးနဲ့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့ဒုံးလက်နဲ့တိဆောက်ရေးအစီအစဉ်တွေအရှင်မြင့်လှုပ်ဆောင်လာနေမှုကြောင့်ဒေသရင်းဖြစ်ပေါ်နေတဲ့တင်မာမှုတွေလျှော့ချရေးအတွက်ရည်ရွယ်ပြီးအင်္ဂါနေ့ကတွေ့ဆုံမှုကိုပြုလုပ်ခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုကဆောင်းဝါဒီအိုလံပစ်ပွဲတော်အတွက်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆီလွတ်သွားမှာဖြစ်ကြောင်းပြောကြားလိုက်ပြီးတောင်နဲ့မြောက်ကိုရီးယားအ ချင်းပနိုင်ရေးအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တောင်နဲ့မြောက်ကိုရီးယားအကြားဇန်နဝါရီလ9ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာပါဝင်ခြင်းအပြင်သူ့ရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချုပ်ဖောက်ခြင်းမရှိဘူးဆိုတာကိုတောင်ကိုရီးယားကတေချာအောင်လှုံ့ဆော်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာလည်းဒီကိစ္စမှာတောင်ကိုရီးယားနဲ့အနီးကညှိနှိုင်းတိုင်ပင်ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ကိုရီးယားနိုင်ငံငင်းချန်းစွာပြန်လည်ပေါင်းစည်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ရီဆွန်ဂွန်းကစူအိုဘွဲအပေါ်အကောင်းမြင်သဘောနဲ့တုံ့ပြန်ခဲ့ပါတယ
်။ဝီဒူနမ်တောင်ကိုရီးယားဂျီယန်ဒီချန်ဖုန်ရှန်ချာဆီရူ
ဒီစူအိုဘွဲကိုလင်းနဲ့ယူသားတဲ့စစ်သားတွေနဲ့ကျွန်တော်တို့ဒီနေ့တက်ခဲ့ကြတာပါ။ပြီးတော့ဒီဆွေးနွေးမှုကထပ်ပေါ်လာတဲ့အဖို့မဖြတ်နိုင်တဲ့ရလကောက်တွေကိုနှစ်တကူလက်ဆောင်အဖြစ်ပထမဦးဆုံးအကြိမ်ကျွန်တော်တို့ရဲ့ညီရောအကူရောတွေကိုပြင်နေတဲ့ဆိုတဲ့အတွေ့နဲ့လည်းဒီစီးပွဲကိုတက်ခရရတာဖြစ်ပါတယ်
။တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်လည်ပေါင်းစည်းရေးဝန်ကြီးလည်းဖြစ်တဲ့ချွန်မြုံဂျွန်းကလည်းနှစ်နှစ်အတွင်းပထမဆုံးအကြိမ်ပြုလုပ်တဲ့ဒီဆွေးနွေးမှုကနေရှေ့လျှောက်ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။저희가시작이반이다하는그런얘기가있습니다그래서저희가이제오랜남북관계
တောင်내면코리아자가섭산일이တော်တော်လေး쏘여နေတဲ့အချိန်မှာကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်ခဲ့ကြတာပါဒါပေမဲ့ဒီပထမခြေလက်ဟာခီးတစ်ဝက်လောက်ထိတာသွားတယ်လို့ကျွန်တော်ထင်ပါတယ်ဒီဆွေးနွေးပွဲကိုမဆုံးမနစ်ဇွဲရှိရှိကျွန်တော်အနေနဲ့ဆောင်ရွက်သွားလိုပါတယ
်ရှင်းလာမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားမှာကိုရီးယားနိုင်ငံပူးတွဲချီတက်ကြဖို့တောင်ကိုရီးယားဘက်ကအဆိုပြုထားပါတယ်မြောက်ကိုရီးယားက2016ခုနှစ်မှာနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကြောင့်နိုင်ငံဆက်ဆံရေးပြတ်ပြားသွားပြီးတဲ့နောက်အခုပြုလုပ်တဲ့ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုကနေနှစ်ဖက်ဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ပေးလိုက်နိုင်ပြီဖြစ်ကြောင်း John Hopkins တက္ကသိုလ်အမေရိကန်ကိုရီးယားအဆင့်မြင့်နိုင်ငံတကာသုတေသနဌာနကဧည့်ပညာရှင် Michael Madden ကပြောပါတယ
် At least the telephone hotline is open so that means even if we get into some dark stuff
ငါကောင်းစင်ကတော့တယ်လီဖုန်းနဲ့ဆက်သွယ်နိုင်တဲ့အနေအထားကိုရောက်နေပါပြီ။ဒါကဘာကိုဆိုလိုသလဲဆိုတော့တကယ်လို့များအရင်ကလိုမျိုးဒုံးကျည်စမ်းသပ်ပစ်လွတ်တာတို့နျူကလ িয়ার စမ်းသပ်ဖောက်ခွဲတာတို့များနောက်ထပ်ဖြစ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကိုတယ်လီဖုန်းခေါ်ယူအကြောင်းကြားတဲ့အခွင့်အလမ်းမျိုးပေါ်ပေါက်လာနိုင်ပါတယ်
။ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုအပေါ်အမေရိကန်ကသတိနဲ့ထောက်ခံအားပေးနေပြီးတောင်ကိုရီးယားနဲ့ပြုလုပ်မဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုလည်းအိုလံပစ်ပွဲပြီးဆုံးတဲ့အထိရက်ရွှေ့ဆိုင်ထားပါတယ်။သမရဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကကင်ဂျွန်အွန်းအစိုးရနဲ့တွေ့ဆုံဆွေးနွေးတာဟာအချင်းအနိဒာဖြစ်ကြောင်းအရင်ကပြောခဲ့ပူပါတယ်။ဒါပေမဲ့အခုပြုလုပ်တဲ့တွေ့ဆုံဆွေးနွေးမှုဟာကောင်းမွန်တဲ့လုပ်ရဖြစ်ကြောင်းဒါဟာသူ့အစိုးရကခိုင်မာပြတ်သားစွာရည်တည်ခဲ့တဲ့ရလာဖြစ်ကြောင်းနဲ့တင့်တော်တဲ့ကာလကြရင်တွေ့ဆုံဆွေးနွေးမှုတွေမှာအမေရိကန်တို့ပါပါဝင်မယ်အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ။